ကိုစောတက်ထုံးအခုလွတ်လာပြီဆိုတော့ကျမ်းမာရေးအချိန်နေဘလို့ရှိလဲခင်ဗျာ
အဲကောင်းပါတယ်အဲ့
တော့အခုဒီတစ်ခေါက်လွတ်တော့ထောင်းအာနာပိုင်တွေကဘာတွေပြောသေးလဲကျွန်
တော်တို့ကိုလက်မထူလာတော့မလို့ရဘူးဒါပေမဲ့ပြင်းထောင်ဝန်ထားပေါ့ဒီလိုမြင်တယ်လဲဆိုတော့ကောင်းနေတဲ့တစ်ခုပါတယ်စာရှိသေးပါတယ
်ဘာတွေရေးလိုက်လဲခင်ဗျာ
ကျွန်တော်စနေနေ့ကကာလာတီနေထိုင်ခဲ့ရခြင်းမှာအကျိုးကြီးဝန်ထမ်းအမျိုးမျိုးပုံနဲ့တွေ့ဆုံခဲ့ရပါတယ်တချို့စိတ်ထားမြင့်မြတ်ပြီးတော့ကောင်းမွန်တာသိရပါတယ်တချို့စိတ်ထားကြမ်းကြုတ်ရက်ဆက်ဖိနှိပ်လူစိတ်အဖြစ်ရှိတာကိုတွေ့ရပါတယ်အဲ့ဒီလူအများစုဖြစ်ပါတယ်ဒီသူဘီဝါဆိုတော့ကျွန်တော်ထုတ်မပြောလို့တော့ပါသို့တော့နိုင်ငံတော်အနေနဲ့အဲ့ဒီလူစိတ်ထားကြမ်းကြုတ်ရက်ဆက်ပြီးဖိနှိပ်လူစိတ်ရှိတဲ့ဝန်ထမ်းများကိုစိတ်ထားနူးညံ့ကြော်ပြောလာအောင်အသိပညာများပေးရန်အကြံပြုလိုပါတယ်လို့ပြောကြည့်ခဲ့ပါတယ
်အခုအဲ့တော့ဒီတစ်ခေါက်နေခဲ့ရတဲ့ထောင်ထဲ12နှစ်တာကာလမှာရောအဆိုးအဝါဆုံးဘာတွေကြုံခဲ့ရလဲ
အဆိုးအဝါဆုံးတော့ဗျာကျွန်တော်တို့ဟိုမခံစားနိုင်တာတွေကိုခံစားရမယ်လို့ပဲကျွန်တော်ပြောချင်တယ်ဗျာအခုလောလောဆယ်ဒီရဲ့တင်ကြောင်းလေးရေးကာလမှာကျွန်တော်ထိခိုက်နေတဲ့စကားလုံးမျိုးစိတ်မပြောချင်တော့ဘူးကြ။ဟုတ်ကဲ့ကျွန်တော်တို့ပုံကိုကြီးကခံစားရတဲ့ကိစ္စတွေကိုကျွန်တော်တို့ထုတ်မပြောချင်တော့ဘူး။ဒါပေမဲ့ခံစားရတဲ့နေရာမှာတော့ကျွန်တော်ပြောပြစကားမရှိအောင်ခံခဲ့ရတာကြီးပါ။
အဲ့တော့အခုအစိုးရကလည်းနိုင်ငံချင်းသားလို့မပြောတဲ့အပေါ်မှာရောကိုစောသက်ထုံးတို့အနေနဲ့ဘယ်လိုခံစားရလဲ
။ပြောရင်တော့ဗျာဒီကိစ္စကျွန်တော်တို့ဘုံမှာရှင်းလာဆုံးပဲဗျာ။ကျွန်တော်တို့လှုပ်ပေးလိုက်တဲ့အခါကတာသိတာကောင်းမှုလာတော့အချင်းသားတချို့လို့ပြောရတာ။ကျွန်တော်ပြောချင်တာကဒီလိုကမှကျွန်တော်ကဆိုင်ကြောင်မချုပ်ဖောက်ခဲ့ဘူးကျွန်တော်တို့ကပြောမစင်တိုင်းကိုချစ်တဲ့နေရာမှာငင်းငင်းကြီးကိုလိုလားတဲ့နေရာမှာလူခွင့်ကိုတံပိုးထားတဲ့နေရာအဲ့ဒီပုံကောင်များနဲ့လုံးဝမယော့ဘူးဒါကျွန်တော်မဟုတ်ဘူးကျန်ခဲ့တဲ့လူတွေမယော့ဘူးကျွန်တော်ကပြောချင်တယ
်ဟုတ်ကဲ့
ကျွန်တော်ပြောချင်သေးတယ်ကျွန်တော်တို့ကကျန်ခဲ့တဲ့နိုင်ငံချင်းသားတွေရှိတယ်ဗျာဒီလူတွေပြန်လာရင်တိုင်းကြီးကိုတစ်ခုခုစုပူမှဆိုးလို့ဆိုရင်တော့အဲ့လူတွေမှားနေကြတယ်တန်လျာရှိတယ်အဲ့ဒီတန်လျာဆိုတာကိုသူတို့ခြေဖက်နိုင်မှသာလို့ကျွန်တော်တိုင်းကြီးငင်းကြမှာ
ဟုတ်ကဲ့အဲ့တော့အခုတာယာဝတီထောင်မှာနိုင်ငံချင်းသားဘယ်နှယောက်လောက်ကျန်ခဲ့လဲ
60ကျော်ကြီးတာ20နဲ့8ယောက်ပါလာတော့34ယောက်ကျန်ပါလေ
အဲ့ဒီ34ယောက်ထဲမှာရောကျန်းမာရေးမကောင်းတဲ့လူရှိလား
ကျန်းမာရေးမကောင်းတဲ့လူကအကုန်လုံးမကောင်းဘူးညမကောင်းဘူးဆိုတာကထောင်ထဲမှာအနေကြာလာပြီးတော့စိတ်ပင်းဆိုင်ရာတွေဖြိခိုက်လာတာတွေကျုပ်ပင်းဆိုင်ရာတွေမှာတဖြည်းဖြည်းနဲ့အစားရွှေ့တွေပဲယူရင်းလာတာတွေဖြစ်နေကျွန်တော်ပြင်းနေလဲကျန်းမာရေးကောင်းတဲ့ဆိုမဲ့လို့အပြင်မှာကျွန်တော်စီးကူတောက်မှုတွေဒီစစ်စစ်မှုတွေအများကြီးလုပ်ရအောင်မလုပ်နိုင်သေးဘူးအဲ့တော့အထက်ကလူတွေပို့ထိုးတယ်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဟိုကပေါ့နော်ကိုစောသက်တုံးကပထမတစ်ကြိမ်တုန်းကအင်းစိန်ချင်းထောင်မှာကဗျာဆရာကြီးဦးတင်ဘိုးနဲ့အတူနေခဲ့ရတယ်အဲ့ဒီတုန်းကအတွေ့အကြုံတွေကိုအခုတစ်ခေါက်ထောင်ထဲမှာတုန်းကရေးလိုက်တယ်ပေါ့အဲ့ဒီဥစ္စာကိုလည်းကျွန်တော် RFA ကနေထုံးလွှင့်ခဲ့တယ်လေကိုစောသက်တုံးရဲ့အဲ့ဒီစောင်းမောက်ထုံးလွှင့်တာရောသိရလား
ဒီမားရဲ့တစ်ဆင့်ပြန်တော့ဗျာဗျာနေချူးဆိုပြီးတော့ဒီလိုဆရာဦးတင်ဘိုးကြောင့်ဖြေထားတာကိုနှင်ထုံးနေတယ်ပါညာဆိုပြီးတော့ပြောနေဆန်းဆန်းကြားတယ်ကျွန်တော်အတိုင်းမသိဗျာအတိုင်းမသိဘူးဆိုတော့ဗါလို့ဆိုတော့ဆရာဦးတင်ဘိုးရဲ့ယူသားမှုဆရာဦးတင်ဘိုးရဲ့ပညာဉာဏ်ကြီးမှုတိုင်းပြည်ကိုချီးမှုလူပညာပြောင်ပြောင်းမှုဒါတွေအားလုံးကိုကျွန်တော်ကဘာတပီတော့သိနေတယ်တစ်ကမ္ဘာလုံးသိနေတယ်အဲ့ဒါကိုကျွန်တော်တို့အားလုံးတွေကသိအောင်လုပ်ပေးတဲ့အတွက်အရန်ကိုကျေးဇူးတင်ကျွန်တော်အမှန်တန်စိတ်ထဲဆိုင်ကျန်းနေကြတခုခုကိုကျွန်တော်ရန်ကိုရန်တုံ့ပြန်ခြင်းဒါပေမဲ့အဲ့ဒီကျန်းတန်းတဲ့ကျွန်တော်နှလုံးသားကိုဆရာကြီးကစိန်မှုအောင်လုပ်ပေးလိုက်တာဒါကြောင့်မို့ဆရာကြီးကကျွန်တော်ရဲ့ဖောက်ခင်ဆိုဟုတ်တယ်ကျေးဇူးချင်ဆိုလည်းဟုတ်ဒီတိုင်းမှာရင်နာဆုံးကတော့သူသေသွားတဲ့အခါမှာသူ့နာရေးကိုဘာမှမကြုံရဘူးမကင်းဘူးကြာဘယ်တော့ကျွန်တော်တို့ဒီစိုင်းပြည်နေတဲ့ချက်ဖို့ကောင်းလဲဆိုတို့ရိုးများပြီးပြန်ရောက်ရမယ်ဗျာဘလို့နည်းနဲ့ကြောက်လို့ရမယ်ကျွန်တော်လုံးမယ်ဒါခုကျွန်တော်မှာတချို့လုံးရမယ်ပြန်နေတဲ့တာဝန်ပဲ
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ကိုစသက်တော်အခုဒီစောင်းမောက်ကိုထောင်ထဲမှာရေးတယ်ဆိုတော့ဘလို့များရေးခဲ့လဲဗျာ
ကျွန်တော်ပြောမယ်ဗျာခိုးကြောင်ခိုးဝဲနဲ့ရေးရတယ်ဘောမျိုးမရှိဘူးဆားရမရှိဘူးเนาะကျွန်တော်နှလုံးသားနဲ့ရေးတယ်ကျွန်တော်မှတ်ထားတယ်မှတ်ထားတာကိုကျွန်တော်နဲ့အတူနေတဲ့လူတချို့ကိုကျွန်တော်ကအတူနေတဲ့လူကိုပြောပြတယ်ဒီပိုက်လေးကိုမှဆေးချဖို့သူအပိုင်းနဲ့အပိုင်းလေးပေါ့နှုတ်နဲ့ပြောပြတယ်သူတို့မှတ်သွားတယ်တခါဒီလိုမှလည်းလူကိုကျုံကျုံလိုလေးလောက်လာရှိတော့ဗျာအဲ့လိုနေတော့ကျွန်တော်အပြင်ရောက်သွားတာပါ။ဟိုတရားဝင်စာရေးခွင့်ရလို့မဟုတ်ဘူး
။အခုပြန်ထွက်လာပြီဆိုတော့အခုဟိုအဲ့လိုမျိုးစာရေးပါဆက်ရေးဖို့အစီအစဉ်ရောရှိသေးလား
။ရင်းတယ်ကျွန်တော်ရထားရှိသေးတယ်ကြာ။ကျွန်တော်ဘောမှာအပိုင်းလိုက်အပိုင်းလိုက်ရှိတယ်။ဥမာဆိုကြပါစို့ကြာ။ကျွန်တော်ခံခွက်ရှိတဲ့ရှိကိုရန်ကျောင်းသားလေးခွာနေပြီးတော့ကျွန်တော် APS ရဲ့မြောက်ဘက်ကိုရောက်သွားတယ်။အဲ့ဒီမှာကျွန်တော်တွေ့ကြုံတဲ့အပိုင်းတစ်ပိုင်းရထားတယ်။ပထမတစ်ခေါက်ခုနှစ်နှစ်မှာကျုံရတာဒီဆိုကြပါစို့ကြာအင်းစိန်မန္တလေးရင်းပြန်အဲ့ဒီကာလအပိုင်းတစ်ပိုင်းပါတယ်။နောက်ကျွန်တော်အဲ့ဒီကချက်ပြီးတော့နှစ်နှစ်ကာလကိုရန်ဖြည်တယ်ဆယ်တန်းအောင်တယ်။အောင်ပြီးတော့တက်သူမတက်ခင်ကာလဈာကလာမှာကျွန်တော်လုပ်ခဲ့တာဒီရတစ်ပိုင်းရှိတယ်။နောက်အဲ့ဒီကနေပြီးတော့ကျွန်တော်ဆောင်းပြန်ကျသွားတဲ့ကာလမှာဆောင်းနှုန်းကကျုံရတာလေးရေးခဲ့တာဖြစ်တယ်။ကျွန်တော်ရင်းနှီးမှရှိတော့ကိုကျွန်တော်ပုံမှုလေးလေးနဲ့ကျွန်တော်ရေးခဲ့တယ်။ကျွန်တော်မှားတယ်ပိုင်ပါမယ်အရှိကိုရှိတိုင်းရေးခဲ့တယ်။နောက်ပြီးကျွန်တော်ရေးတဲ့ဇက်ကလူတွေအားလုံးကတက်ရှိဇက်ကောင်တွေကြီးတယ်။ဥပမာစကြပေါ်စကအဲ့မှာဆိုဝင်မိုးလို့ရှိမယ်ကိုကိုကြီးလို့ရှိမယ်ကြာ။နောက်ဟိုဘက်မှာဆိုရင်ကဗျာဆရာမောင်ကိုလို့ရှိမယ်ကြာ။ဒီမှာစကြပေါ်စကိုနေကြောဟိုကျွန်တော်တို့တိတိမှကြုံခဲ့တဲ့အကြောင်းတွေဒါတွေပါတယ်
။ဟုတ်ကဲ့အဲ့တော့အခုထောင်းလွတ်လာပြီးတော့ဆက်လုံမဲ့ကိစ္စတခြားဘာတွေရှိသေးလဲ
။ဆက်လုံမဲ့ဆိုကျွန်တော်စားရေးရေးပြမယ်နောက်တစ်ခါကျွန်တော်ဖြစ်နိုင်ရင်ပညာရေးကိုလုပ်ချင်တယ်ကြာ။ဒါတော့မျိုးကျွန်တော်တက်ကူမတက်ရသေးဘူး။အဲ့တော့ကျွန်တော်ဘဝမှာကျွန်တော်ရည်မှန်းဆုံး ကျွန်တော်ခွေးကြီးဘယ်လိုခေါ်မလဲယူတိုတုံးကပညာရေးပဲ340ရှိပြီကွာအဲ့ဒါကျွန်တော်လုပ်ချင်တယ်ခုလုပ်ဖို့လည်းကျွန်တော်ဆိုင်းပြင်း
ဟုတ်ကဲ့ကိုစောတက်တုံးရဲ့ကျေးဇူးပါပဲအခုလိုပြောပြတာ
ဟုတ်ကဲ့ဟုတ်ကဲ့